အင်ဒိုနီးရှားနိုင်ငံမှာအကြိမ်နဲ့ရှင်ပြိုင်ခဲ့ရတဲ့သမရရွေးကောက်ပွဲအတွင်းဒီရွေးကောက်ပွဲဝင်သူသမရကိုစလေလောက်နှစ်ဦးစလုံးကအနိုင်ရတယ်လို့ဒီကနေ့ကြေညာခဲ့ကြတာကြောင့်နိုင်ငံရေးရှေ့မတိုးနောက်မဆုတ်ဖြစ်မဲ့အခြေအနေစီကိုဦးတည်သွားနေပါတယ်။မဲအရေးအတွက်80ရာခိုင်နှုန်းကျော်ကိုရေးတွက်ပြီးချိန်မှာဒီကနေ့ထွက်လာတဲ့တရားဝင်မဟုတ်သေးတဲ့ရလဒ်တွေအရဂျကာတာအုပ်ချုပ်ရေးမှူးကောင်ဂျိုကိုဝီဒိုဒိုကဗိုလ်ချုပ်ကြီးဟောင်းပရာဘိုကိုစူပီယန်တိုးကိုမဲအရေးအတွက်900ရာခိုင်နှုန်းနဲ့ဦးဆောင်နေပါတယ်။ဂျိုကိုဝီလို့တည်ကြတဲ့ဝီဒိုတို့ကသတင်းစာရှင်းလင်းပွဲတစ်ခုမြန်မြန်လုပ်ပြီးတော့သူ့ကိုယ်သူအနိုင်ရသူအဖြစ်နဲ့ကြေညာလိုက်ကြပါဒါပေမဲ့သိမကြခင်မှာပဲဆူပီယန်တိုးကလည်းသူဟာလူလူရဲ့ထောက်ခံမှုနဲ့အခွင့်အာဏာလွှဲအပ်မှုကိုအနိုင်ရခဲ့ပြီးဆိုတာကိုသူ့မဲဆွယ်စီယုံကြီးအဖွဲ့ကကောက်ယူတဲ့လူလူစစ်တမ်းအရာပြသနေတယ်လို့လူလူစည်းဝေးပွဲတစ်ခုမှာပြောခဲ့ပါတယ်ကမ္ဘာဒုတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့အကြိမ်နဲ့ဖြစ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့မဲဆန္ဒရှင်တန်ပေါင်း190မဲပေးခဲ့ကြပါတယ်ရှင်